မ္မနိုင်ငံနဲ့တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကအော်တိုဘလန်ဆန်းပိုင်းမှာဂျပန်နိုင်ငံ6အကြာကြီးလာရောက်ဖို့ရှိတယ်လို့ဂျပန်အစိုးရသတင်းတွေကိုကိုကာပေဂျပန်စုတွေသတင်းမှာဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ကအော်တိုဘ5ရက်တောက်ကြံနေမှာသူ့ရဲ့ဂျပန်6အကြာကြီးစဉ်စတင်တော့မှာဖြစ်ပြီးတိုကျိုမှာအော်တိုဘ7ရက်9ရက်မှာချင်းပါမယ်10ပြည်မြောက်မဲခေါင်ဂျပန်အထက်ကြီးအစည်းအဝေးတက်အောင်မှာဖြစ်ကြောင်းဖော်ပြပါတယ်။ဒါပြင်ဂျပန်နိုင်ငံဖူကူရှိမာဒေသကလည်းလုပ်ငန်းခွင်ကိုပါတော့ကြည့်ရှုဖို့ရှိတယ်လို့ဆိုပါတယ်။ဂျပန်နိုင်ငံရဲ့စက်ကူရီကဏ္ဍမှာတောင်းလို့လည်းတမရှားပါမှုနဲ့ရင်ဆိုင်ရတာဖြစ်ပြီးဒါကိုဂျပန်အစိုးရကဖွံ့ဖြိုးရေးပုံစံတက်တုံးပြီးဖြည့်ဆင်းနေတာပါ။မြန်မာပြည်ရဲ့ဒေတာတွေမှာနိုင်ငံလုတ်ကင်တို့အတော်ရှားတဲ့ပြဿနာကြုံရတာကြောင့်ဒေါ်ဆန်းစုကြည်ကဒီပြဿနာနဲ့ပတ်သက်ပြီးဂျပန်နိုင်ငံအခုလိုအောင်းမြင်တဲ့ဖြည့်ဆင်းမှုကိုကိုယ်တိုင်လွှတ်လာလို့ဆက်ဆံရှိပုံရတယ်လို့ဖော်ပြပါတယ်။ဒေါ်ဆန်းစုကြည်ဟာ2016မှာဂျပန်ဝန်ကြီးချုပ်ဆန်ဆိုအာဘေရဲ့ဖိတ်ကြားချက်အရဂျပန်နိုင်ငံကို9ရက်ကြာပထမဆုံးကေဝင်ချစ်ကြည်ခီတွားရောက်ခဲ့ပြီးနိုင်ငံခြားဖွံ့ဖြိုးရေးဆိုင်ရာမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူညီရခဲ့ပါတယ်။